to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January 30ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ပြည်နယ်ငယ်မှာလူ190ထိသေဆုံးရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြီးညာသင့်မသင့်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံအပါအဝင်အာရှကလူ့ကွင်ရေးခြေအနေတွေကိုမြေမောင်းထုတ်ထားပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာဘင်္ဂလားဒေ့ရှ်ဘက်ကနေကိုယ့်အစီအစဉ်နဲ့ကိုမြန်မာပြည်နဲ့ပြန်ဝင်လာကြတဲ့ရိုဟင်ဂျာအိမ်ထောင်စုကိုစုကိုနေရာချထားရင်းနဲ့ပတ်သက်လို့အခုလိုသိရမှာပါ
။သူတို့ငိုနေရမှာနေမလားနေတယ်လေသူတို့ဆန္ဒပြတဲ့နေရာတွေပို့ပြီးတာပေါ့။တချို့ကြတော့လည်းပဲငိုတော့ရွာတစ်ခုကိုသူတို့ဆန္ဒပြတာရွာတစ်ခု
။လှဖို့ခေါင်စခန်းတာဝန်ခံဦးစိုးအောင်ရွှေရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်ကုတုပလောင်ဒုက္ခသည်စခန်းထဲကခရီးရန်ဘာသာဝင်ရိုဟင်ဂျာမိသားစုတစုအကြမ်းဖက်တိုက်ခိုက်ခံရပြီးတော့ပျောက်ဆုံးနေတယ်လို့ပြောပါရတယ်။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ကလေး90နီးပါးနာမကျန်းဖြစ်ရာကနေတဦးသေဆုံးခဲ့တာနဲ့ကရင်အမျိုးသားစီယုံ KNU နဲ့မြမတက်မရိုဂျာကစစ်ရေးတင်မာနေတဲ့အခြေအနေတွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြမွန်တို့ကပြောပြပေးပါမယ်ရှင်။
ဒီနေ့ငယ်မှာလူ190ထိသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြီးညာသင့်မသင့်ဒီကနေ့ဆုံးဖြတ်မဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကဲကပြောလိုက်ပါတယ
် The continued increase in cases and the evidence of human to human transmission outside China are of course both deeply concerning.Also the numbers
ကူးစက်သူတွေဆက်တိုးလာနေပြီးတရုတ်နိုင်ငံအပြင်မှာပါလူလူချင်းကူးစက်နေတဲ့ထောက်ထားတွေတွေ့နေရတာဟာတကယ်ကိုစိုးရိမ်စရာဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာပြောဆိုလိုက်ကြပါအရေးပေါ်အခြေအနေကြီးညာဖို့အချိန်မတန်သေးကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာ WHO ကပြောထားပေမဲ့အခုနောက်ဆုံးနောက်ထပ်ကူးစက်သူ1900ကျော်အပါအဝင်ကူးစက်ခံရသူ9900ကျော်အထိတိုးလာနေခြင်းမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်တလုံးမှာတော့ကူးစက်မှု96ရာခိုင်နှုန်းဟာတရုတ်နိုင်ငံထဲမှာသာဖြစ်ပေါ်နေပြီးတရုတ်နိုင်ငံပြင်ပမှာကူးစက်သူအရေအတွက်ဟာလက်တလုံးမများပေမဲ့လည်းပိုတိုးလာနိုင်တဲ့အန္တရာယ်ရှိကြောင်းလည်း WHO ကြီးကသတိပေးခဲ့တာပါသေဆုံးသူ190မှာတယောက်ကလွဲလို့ကျန်တဲ့သူတွေအားလုံးဟာရောဂါစတင်ပြန့်နှံ့ရာဝူဟန်မြို့နဲ့ဟူပေပြည်နယ်တွေကဖြစ်ကြပါတယ်နိုင်ငံတော်များများကတော့ရောဂါကူးစက်မှုစဖြစ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ရောက်နိုင်ငံသားတွေကိုပြန်ခေါ်နေကြတာပါဝူဟန်မှာပြင်ချန်သိမ်းမှုရောက်နေရတဲ့မြန်မာကျောင်းသား60ယောက်ကိုလည်းပြန်ခေါ်ဖို့စီစဉ်ထားတဲ့အကြောင်းပေကျင်းမြို့တော်မှာရှိတဲ့မြန်မာတန်ရုံးကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ကျောင်းသား63ယောက်ကိုပြန်ခေါ်ဖို့တရုတ်စိုးရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေပြီးအထူးလျင်နဲ့ပြန်ခေါ်မှာဖြစ်ပေမဲ့ခေါ်ယူရေးလုပ်ငန်းစဉ်ကတစ်လလောက်ကြာမြင့်နိုင်တယ်လို့လည်းတန်ရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတားဆီးထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေစူးစမ်းနေကြတာနဲ့အတူနိုင်ငံတကာလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေကိုရန်နာထတာဒါမှမဟုတ်ခီးစဉ်တွေလျှော့ချတာလုပ်နေကြပါတယ်။American ပြည်တော်စုက United Airlines လေကြောင်းလိုင်းကတရုတ်နိုင်ငံကိုပြေးဆွဲတဲ့ခီးစဉ်တွေလျှော့ချမှာမို့ February 1ရက်နေ့ကနေ10ရက်နေ့ကြာ American မြို့3မြို့ကနေ Beijing, Shanghai နဲ့ Hong Kong ကိုပြန်တန်းတဲ့ခီးစဉ်တွေထိခိုက်မယ်လို့အသိပေးထားပါတယ်။ American လေကြောင်းလိုင်း AA ကလည်း Los Angeles ကနေ Beijing နဲ့ Shanghai မြို့တွေကိုပြေးဆွဲတဲ့ခီးစဉ်တွေကို February 9ရက်ကနေမတ်လ29ရက်နေ့အထိရန်နာထားမှာဖြစ်ပါတယ်။Dallas Fort Worth ကနေ Beijing နဲ့ Shanghai ကိုသွားတဲ့လေယာဉ်ခီးစဉ်တွေတော့ဆက်ရှိနေမှာဖြစ်ပါတယ်။ Delta လေကြောင်းလိုင်းကလည်းခီးတဲ့အရေအတွက်တိတိတသားနေသွားတဲ့အတွက် American ကနေတရုတ်ကိုအပတ်စဉ်ပြန်တန်းနေတဲ့ခီးစဉ်42ခုကနေ21ခုအထိ February 6ရက်နေ့ကစပြီးလျှော့ချတော့မှာဖြစ်ပါတယ်။အလားတူမြမလေကြောင်းလိုင်း MAI ကလည်းတရုတ်မြို့ဆယ်မြို့ကိုပြေးဆွဲတဲ့ခီးစဉ်တွေကိုနက်ဖန်တောက်ကြနေ့ကစပြီးတော့ယာယီဆိုင်ထားပါတယ်။မြမအမျိုးသားလေကြောင်းလိုင်း MNE ကလည်းချန်တူးမြို့နယ်ဟောင်ကောင်ကိုသွားတဲ့ခီးစဉ်တွေကိုစနေနေ့ကစပြီးတော့ရန်နာထားပါတယ်။ကမ္ဘောဇာလေကြောင်းလိုင်းကလည်း February 1ရက်နေ့ကစပြီးတော့ဂွမ်ဂျိုးမြို့ခီးစဉ်ကိုယာယီရပ်ထားပါတယ်။အလားတူတခြားအာရှနဲ့ဥရောပလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံဝူဟန်မြို့ကိုသွားတဲ့ခီးစဉ်တွေကိုဖြတ်နေကြပါတယ်ရှင
်။တရုတ်နိုင်ငံပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးကြုံရတဲ့ထိုင်းနိုင်ငံမှာယောဂဖြစ်ပွားမှုနဲ့ပတ်သက်လို့အင်တာနက်အွန်လိုင်းမှာသတင်းတူတွေပေါ်ပြမှုနဲ့လူနည်းကူအာဏာပိုင်တွေကဒီနေ့ပဲဖမ်းလိုက်ပါတယ်။ ဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ virus ကြောင့်တရုတ်နိုင်ငံမှာလူပေါင်း190ထက်မနည်းသေဆုံးပြီး9,900ကျော်အထိကူးစက်ခံရသလိုထိုင်းနိုင်ငံမှာကူးစက်ခံသူ14ယောက်အထိအတည်ပြုထားတာပါ coronavirus ကူးစက်မှုနဲ့ပတ်သက်လို့သတင်းတူတွေဖန်တီးခဲ့တဲ့အမျိုးသား2နဲ့အမျိုးသမီး2တို့ကိုအမြင့်ဆုံးထောင်နှံ5နှစ်အထိကြာခံရနိုင်တဲ့ကွန်ပျူတာဥပဒေချိုးဖောက်မှုနဲ့အရေးယူထားတဲ့အကြောင်း digital စီးပွားရေးဆိုင်ရာဝန်ကြီးပိုရီဖွန်ဆေပေါ်နာကန်တာကိုကူကပြီး AFP သတင်းကဖော်ပြတာဖြစ်ပါတယ် virus ပေါ်နဲ့ပတ်သက်လို့နားလည်မှုလွှဲမစေနိုင်တဲ့ video file တစ်ခုနဲ့လောက်ကျန်သတင်းတစ်ခုကိုဖြန့်ဝေခဲ့တဲ့ဆွဆွဲချက်နဲ့ဖန်ဆီးခံထားသူ2ဆုံးဟာသတင်း2တွေကိုဖန်တီးကြောင်းဝန်ခံထားတယ်လို့လည်းပြောပါတယ်နောက်ထပ်မတင်ကားသူတွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့သတင်းမားတွေမဖြန့်ဝေမိအောင်သတင်းရင်းမြစ်တွေကိုစစ်ဆေးကြဖို့လည်းဝန်ကြီးကတတိပေးခဲ့တာပါကိုရိုနာဗိုင်းရပ်စ်ပြဿနာကြီးထွားလာနေချိန်မှာအင်တာနက်အွန်လိုင်းပေါ်ကတည်ဆုံးသူရေးထွက်နဲ့ပျောက်ကင်းအောင်အမြန်ကုပေးနိုင်တယ်လို့ဆိုတဲ့သတင်းမားတွေအပြင်တရုတ်နိုင်ငံသားတွေထိခိုက်နေနေစေတဲ့ပေါ်ပြချက်တွေလည်းအကြီးအကျယ်ပြန့်နေနေတာဖြစ်ပါတယ်တရုတ်နိုင်ငံကခီးသွားတွေကနေအဓိကဝင်ငွေရနေတဲ့ထိုင်းနိုင်ငံမှာတော့ပြဿနာကိုတုံ့ပြန်ကင်တွယ်ရမှာနှေးကွေးတယ်ဆိုပြီးဝေဖန်မှုတွေနဲ့ကြုံနေရတာလည်းဖြစ်ပါတယ်
အာရှနိုင်ငံတွေမှာလွတ်လပ်မှုအပေါ်အာဏာပိုင်တွေဖိနှိပ်မှုပိုများလာနေသလိုဖိနှိပ်မှုကိုတွန်းလှန်ဖို့အကျိုးစားသူတွေလည်းများလာတယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။2019ခုနှစ်ဟာအာရှမှာဖိနှိပ်တဲ့နှစ်ဖြစ်သလိုခုခံတွန်းလှန်တဲ့နှစ်ဖြစ်တယ်လို့လည်းအာရှပစိဖိတ်ဒေသကနိုင်ငံနဲ့ပိုင်းတဲ့25ခုရဲ့ပြီးခဲ့တဲ့နှစ်လူ့ခွင့်ရေးအခြေအနေတွေကိုလေ့လာထုတ်ပြန်တဲ့ Amnesty အဖွဲ့ရဲ့အစီရင်ခံစာမှာဟောင်ကောင်ကိုဥပမာတစ်ခုပေးပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်ရှမ်းကချင်ပြည်နယ်တွေမှာစစ်ရာဇဝတ်မှုအပါအဝင်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကျူးလွန်ခဲ့တယ်လို့ပြောပါရယ်။ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံ3000ထက်မနည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းထည့်သွင်းထားပါရယ်။လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်၊စူဝေးခွင့်၊အသင်းပင်ဖွဲ့စည်းခွင့်တွေကန့်သတ်ခံထားရဆဲဖြစ်တယ်ဆိုတာကိုလည်းနိုင်ငံရေးလှုပ်ရှားသူတွေ၊သတင်းမီဒီယာသမားတွေနဲ့လူခွင့်ရေးကာကွယ်ရေးလှုပ်ရှားသူတွေဆက်လက်ဖမ်းဆီးထောင်ချခံနေရတဲ့ဥပမာနဲ့ထောက်ပြထားပါရယ်။66ကာကြီးဆက်သွယ်ရေးဥပဒေပုံကိုရေးလွတ်လပ်မှုဥပဒေပါဝင်သလိုအပါအဝင်ဒီလိုတို့ဆွဲလို့ရတဲ့ပုံမှန်တွေကိုလွှတ်တော်မှာအများစုနေရာရထားတဲ့ NLD အစိုးရကပြင်ဆင်ဖို့ပြက်ကွက်တယ်လို့လည်း AI ကဝေဖန်ထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးနဲ့ရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်သူတွေအရေးယူမခံရဘဲလွတ်မြောက်နေတာကိုလည်းကဏ္ဍတစ်ခုအနေနဲ့ဒီရခိုင်ပြည်နယ်ကိစ္စဥပမာနဲ့အစဉ်ခံစားထဲမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာမျှတတဲ့တရားစီရင်ရေးအားနည်းနေသလိုကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံအခြေအနေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ပို့ပြက်ကွက်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာ9,000ကျော်လောက်ဒိခါရှိရှိအနေရကင်းကင်းပြန်လာနိုင်မဲ့အခြေအနေမျိုးဖြစ်အောင်ဖန်တီးမပေးဘူးလို့လည်းဆွဆွဲပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ရိုဟင်ဂျာ6,000လောက်ဟာလည်းခွဲခြားဆက်ဆံတဲ့စနစ်အောက်မှာနေထိုင်နေကြရတယ်လို့ Amnesty International အဖွဲ့ရဲ့2019ခုနှစ်အတွက်အာရှပစိဖိတ်ဒေသလူခွင့်ရေးအခြေအနေသုံးသပ်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်။ Rohingya ဆိုတာလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအသင့်ပြင်ထားတယ်လို့ပြောကြားထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ The American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားရေးတရားစွဲထားတဲ့အပေါ်ကြမ်းတာဆစ်ဆင်းနေတဲ့ထက်လွတ်တော်မှာတရားလိုဖြစ်ဆောင်နေတဲ့အောက်လွတ်တော်အမှတ်ရဲ့နဲ့သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့လို့ကိုဒီကနေ့နောက်ဆုံးနေ့ဖြစ်ဆက်လက်မင်းမြန်းရမှာဖြစ်ပါတယ်။ကြမ်းတာဆစ်ဆင်းမှုအချိန်ကာလကတော့သမ္မတထရန့်ရဲ့အစိုးရဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်တည်ဖြစ်စင့်ခေါ်မင်းမြန်းမှုအတိုက်ခံဒီမိုကရက်ကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုအထက်လွတ်တော်မှာလူများစုဖြစ်တဲ့ Republican တွေကလက်ခံမခံဆိုတဲ့ပုံမှာအဓိကမူတည်နေပါတယ်။ထက်လွတ်တော်အမှတ်တွေကစာနယ်ရေးသားမင်းမြန်းဆစ်ဆင်းခဲ့ကြတဲ့မင်းတို့ကတရားခွင်မှာလဲတက်တည်စင်ခေါ်ဝင်ပြုသိမ့်မသိမ့်ကိုအဓိကအာရုံစိုက်ခဲ့ကြတာပါတက်တည်စင်ခေါ်ဖို့စဉ်းစားခံရသူတွေထဲမှာတော့သမရအင်ပြူတို့အမျိုးသားလူမျိုးရေးအကြံပေးအရာရှိအောင်ဂျွန်ဘော်ဒန်လည်းပါဝင်ပါတယ်ဂျမေးရရှိအောင်ဘော်ဒန်ကတော့သမရထွန်းကနိုင်ငံရေးအကျိုးမြတ်ရဖို့ယူကရိန်းနိုင်ငံကိုပေးအပ်မဲ့စီးရေးအကူအညီတွေကိုဆန့်ကန့်ထားဖို့သူ့ကိုညွှန်ကြားခဲ့တဲ့အကြောင်းလဲမကြာခင်ထုတ်ဝေမဲ့စာအုပ်ထဲမှာရေးသားထားသူဖြစ်ပါတယ်
EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်အနှစ်90နီးပါးဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံဟာလက်ဖန်ကြရင်တော့ EU ကနေတရားဝင်နှုတ်ထွက်တော့မှာပါ နှစ်ဖက်ဇန်နဝါရီ31ရက်နေ့မှာဗြိတိန်နှုတ်ထွက်လိုက်ပြီးရင်နှစ်ဖက်ဆက်ဆံရေးအသည့်တိစောက်ဖို့အတွက်အကူအပြောင်းကာလကိုခုနှစ်ကုန်တဲ့အထိသတ်မှတ်ထားပါတယ်။ဒီကြားကာလအတွင်းမှာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိအောင်ဆွေးနွေးကြရမှာဖြစ်ပါတယ်။တွင်းကုန်ကွန်တွေကိုတာရီမလိုတဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက် EU ဘက်ကလမ်းဖွင့်ထားပေမဲ့နှစ်ဖက်မျှတတဲ့သဘောတူညီမှုမျိုးဖြစ်ဖို့လိုအပ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ ဖွန်ဒါလိုင်ယန်ကပြောကြားခဲ့ပါတယ်။ကြားကာလ17လအတွင်းမှာတော့ဗြိတိန်အနေနဲ့ EU ရဲ့စီကမ်းချက်တွေကိုဆက်လက်လိုက်နာနေရအောင်မှဖြစ်တယ်လို့ EU ဘတ်ဂျက်အတွက်ဆက်ပြီးတော့ငွေကြေးကိုတာထည့်နေအောင်မှဖြစ်ပါတယ်။ကုန်သွယ်ရေးသွားလာရေးကဏ္ဍတွေမှာလည်းအခုတိုင်ဆက်ဖြစ်နေအောင်မှပါ။ဘုံနူရုနေ့တုန်းကတော့ဥရောပပါလီမန်ဆိုင်ရာဗြိတိန်လွှတ်တော်အမတ်တွေကလုတ်ဖို့ကန်ဗန်ဟောင်း EU မိတ်ဆွေတွေကိုနှုတ်ဆက်ခဲ့ကြပါတယ်။
ဥရောပသမဂ္ဂ EU ကဗြိတိန်ခွဋ်ထွက်တော့မဲ့အချိန်မှာပဲခွဋ်ထွက်ပြီးနောက်ပိုင်းနိုင်ငံဆက်ဆံရေးကိစ္စရနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုလန်ဒန်မှာရောက်နေပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်နဲ့တွေ့ဆုံမဲ့ဝန်ကြီးပွန်ပီယိုဟာ EU ကခွဋ်ထွက်ပြီးတဲ့နောက်ဗြိတိန်နိုင်ငံနဲ့လွတ်လပ်စွာကုန်သွယ်ရေးကိစ္စတရုတ်နိုင်ငံကဟွာဝေးနည်းပညာကုမ္ပဏီရဲ့မြန်နှုန်းမြင့် 5G အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေကိုဗြိတိန်ဆွေးရကအခက်အတန့်နဲ့လောက်ကိုင်းဝင်ပြုလိုက်တဲ့ကိစ္စတွေဆွေးနွေးသွားမှာပါ။အမေရိကန်ကတော့ Huawei ကုမ္ပဏီကိုခွင့်ပြုလိုက်တဲ့အတွက်အမေရိကန်နဲ့ဗြိတိန်ကြားထောက်လိုင်းဆိုင်ပူးပေါင်းဆောင်ရွက်မှုတွေပေါ်ထိခိုက်မှာကိုစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားပါတယ်
။ဂျပန်နိုင်ငံမှာတရားစွဲခံထားရတဲ့ Nissan ကားကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn နိုင်ငံတကာကနေထွက်ပြေးနိုင်အောင်ကူညီခဲ့တယ်လို့ဆိုရဲအမေရိကန်အထူးတပ်ဖွဲ့ဝင်ဟောင်းတစ်ယောက်နဲ့နောက်နှစ်ယောက်ကိုဂျပန်ကဖမ်းဝရမ်းထုတ်လိုက်ပါတယ်။တူရကီကနေတဆင့်လက်ဘနွန်နိုင်ငံကိုပြီးခဲ့တဲ့လမှာထွက်ပြေးသွားတဲ့ Carlos Ghosn ကိုလည်းနိုင်ငံတဲကနေတရားဝင်ထွက်သွားမှုနဲ့ဖမ်းဝရမ်းထုတ်ပါတယ်။လုံခြုံရေးဆိုင်ရာအကြံပေးလုပ်နေတဲ့အထူးတပ်ဖွဲ့ဝင်ဟောင်း Michael Taylor နဲ့သူ့ရဲ့သားလို့ဂျပန်သတင်းတွေမှာဖော်ပြတဲ့ Peter Taylor အသက်60အရွယ် George Zigiak တို့ကိုဒီကနေ့ဂျပန်အစိုးရရှေ့နေတွေကဖမ်းဝရမ်းထုတ်လိုက်တာပါ။သူတို့သုံးယောက်ဟာ Carlos Ghosn ကို Osaka မြို့ကဟိုတယ်တစ်ခုစီအရင်ခေါ်သွားပြီးတဲ့နောက်တစ်တာတစ်ခုထဲမှာဖွက်ကကန်ဆာ၏ဈေးကနေပြီးတော့လုံခြုံရေးစစ်ဆေးမှုလွှတ်အောင်ကူညီပေးခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေတန်တရားဖြစ်နေကြပါတယ်ရှင
်။ကြာသပတေးနေ့ညဘက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နာဆင်ကြရပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုနေရက်စွန့်ခွာထွက်ပြေးသွားကြသူတွေက26ဦးပါဝင်တဲ့အိမ်ထောင်စု9စုဟာကိုယ့်အစီအစဉ်နဲ့ကိုအခုနှစ်ဆန်းပိုင်းမှာပဲမြန်မာနိုင်ငံထဲပြန်လည်ဝင်ရောက်လာကြပါတယ်။သူတို့ကိုဒုက္ခသည်လက်ခံရေးစခန်းတွေမှာယာယီစစ်ဆေးပြီးတော့သူတို့စံတာရှိတဲ့အတိုင်းဒေသတွေကိုနေရာပြန်လည်ချထားပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
နေရစွန့်ခွာသူတွေကအမျိုးသား16ဦးအမျိုးသမီး10ဦးစုစုပေါင်း26ဦးပါဝင်တဲ့ကိုယ့်စီစဉ်တဲ့ကိုပြန်လာတဲ့အိမ်နောက်စု9စုကိုမနေ့ကမနက်ပိုင်းမှာငခုရပြန်လဲလက်ခံရေးစခန်းကစစ်စစ်လက်ခံခဲ့ပါတယ်။အခုပြန်ဝင်လာတဲ့26ဦးမှာကလေးငယ်တွေပါပါပြီးအားလုံးကမွတ်စလင်ဘာသာဝင်တွေပါ။သူတို့ဟာအခု2020အတွင်းကိုယ့်စီစဉ်တဲ့ကိုပထမဆုံးပြန်ဝင်လာသူတွေဖြစ်ပြီးအခုချိန်ထိမြန်မာပြည်ထဲကိုယ့်စီစဉ်တဲ့ကိုပြန်ဝင်လာသူကစုစုပေါင်း900ကျော်သွားပြီးဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာသူတွေကိုငခုရပြန်လည်လက်ခံရေးစခန်းမှာစီစစ်လက်ခံပြီးတဲ့နောက်လှဖိုးခေါင်စခန်းတာဝန်ရှိသူတွေကစားတောက်ရေးနဲ့ပစ္စည်းတွေထောက်ပံ့ခဲ့ပြီးသူတို့နေထိုင်ခဲ့တဲ့နေရာတွေကိုပြန်ပို့ပေးခဲ့တယ်လို့လှဖိုးခေါင်စခန်းတာဝန်ကညွှန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်ကျွန်တော်တို့ကသူတို့ငခုနေရာမှာနေမလားနေတယ်လေသူတို့ဆန္ဒပြတဲ့နေရာတွေပို့ပြီးတာပေါ့တချို့ကြတော့လည်းပဲငခုတော့ရွာတစ်ခုသူတို့ဆန္ဒပြတာရွာတစ်ခုသူတို့နေကြမှာဆိုတော့အဲဒီသူတို့ဆန္ဒပြတဲ့ရွာတွေပို့ပြီးတာပေါ့
ပြည်ကရဲနဲ့ဒီဇင်ဘာလ18ရက်နေ့တုန်းကနိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်အေးဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့နေရစွန့်ခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုသူတို့စီတွားရောက်ရှင်းပြခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီတုန်းကကော့ပဇားဒုက္ခသည်စခန်းမှာရှိနေတဲ့နေရစွန့်ခွာသူတွေကတော့သူတို့ပြန်လာနိုင်မှုမြန်မာအစိုးရရဲ့ဆောင်ရွက်ထားရှိချက်တွေအပြင်အချက်တချို့ကိုပါထပ်ပြီးလိုက်ရောပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရင်းနဲ့ပတ်သက်ပြီးဒီတောင်းဆိုချက်တွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောနေပေမဲ့သူတို့ရဲ့တချို့တောင်းဆိုချက်တွေကိုလိုက်ရောပေးဖို့မဖြစ်နိုင်ဘူးလို့ညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ်
။ဒီကနေ့ပြောနေတာကသူတို့တောင်းဆိုချက်တွေရှိတယ်။တောင်းဆိုချက်တွေကနိုင်ငံသဘောတူထားတဲ့လက်မှာမပါတာတွေပါနေတယ်။နောက်ပြီးတော့တချို့ဟာတွေကကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးဖို့မဖြစ်နိုင်တာတွေပါနေတယ
်။နေရစွန့်ခွာသူတွေကတချို့ကသူတို့ရဲ့တောင်းဆိုချက်တွေကိုမြမအစိုးရဘက်ကလက်ခံဆောင်ရွက်ပေးမှပြန်ဝင်လာဖို့ဆန္ဒရှိနေကြပေမဲ့တချို့ကလည်းသူတို့အဆင်ပြေတဲ့နေရာကိုသူတို့သဘောဆန္ဒနဲ့ပြန်လာကြတယ်လို့ဦးချန်အေးကပြောပါတယ်
။တချို့ကလည်းဒီနှစ်ဖက်ကအခြေအနေလေးပေါ်မူတည်ပြီးတော့ ဒါပေမဲ့ပို့ပြီးတော့အဆင်ပြေမလဲဆိုတာသူတို့ဘန်းသူတို့လည်းစဉ်းစားမှာပေါ့နော်စနာပြီးတော့ပြန်လာတယ်ပြန်လာတဲ့လူတွေတော့ကတော့ဘင်္ဂလားဒေ့ရှ်ကသူတို့ဘာမှလုပ်မပေးဘူးသူတို့ကသူတို့ပဲအစည်းအဝေးနဲ့ပြန်လာကြရတာဆိုတော့ဒီကတော့ဘင်္ဂလားဒေ့ရှ်ကဘာလို့ဒီဟာတွေကိုမလုပ်မပေးဘူးလဲဆိုတော့ကျွန်တော်တို့ဒီကတော့ချဲသားပြီးမပြောချင်ဘူ
းမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်နဲ့နေရာစုဟာသူတွေကိုပြန်လည်လက်ခံနေရာချထားရေးလုပ်ငန်းစဉ်တွေကို2018ခုနှစ်နှစ်စာပိုင်းကတည်းကစီစဉ်ဆောင်ရွက်ခဲ့ပေမဲ့တရားဝင်ပြန်လည်ဝင်ရောက်လာသူအခုချိန်ထိတဦးတယောက်မှမရှိသေးပါဘူးဒါပေမဲ့မြန်မာအစိုးရဘက်ကတော့ပြန်ဝင်လာသူတွေအတွက်တောင်မျိုးလက်ဝဲနဲ့မခုရစခန်းတို့ကိုထားရှိပြီးလှဖိုးခေါင်ချစခန်းကနေသူတို့ကိုပြန်လည်နေရာချထားပေးနေတာပါ။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးဟန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးကိုဆင့်ခေါ်ပြီးပြီးခဲ့တဲ့28ရက်နေ့ကတွေ့ဆုံချိန်မှာတော့မြန်မာနိုင်ငံအနေနဲ့စစ်စစ်ပြီးဖြစ်တဲ့နေရက်ဆုံးခွာသူတွေကိုပြန်လည်လက်ခံဖို့အစဉ်သင့်ရှိနေတယ်လို့ထပ်မံပြောဆိုထားပါတယ်။နေရက်ဆုံးခွာသူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်ပူးရက်လုပ်ငန်းအဖွဲ့ရဲ့အစည်းအဝေးကိုတော့နှစ်ဖက်အဆင်ပြေမဲ့နေမှာကျင်းပသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။
စုစုပြပြသွားတာပါရှင်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကုတူပလောင်ဒုက္ခသည်စခန်းကခရစ်ယာန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရပြီးရိုဟင်ဂျာခရစ်ယာန်မိသားစုတစုပျောက်နေတယ်လို့ရိုဟင်ဂျာခရစ်ယာန်ဒုက္ခသည်များဆိုင်ရာကော်မတီအဖွဲ့တာဝန်ရှိသူကပြောပါတယ်ဒုက္ခသည်စခန်းမှာတိုက်ခိုက်ခံခဲ့ရတဲ့ရိုဟင်ဂျာခရစ်ယာန်တွေရဲ့လုံခြုံရေးစိုးရိမ်နေရတဲ့အကြောင်းကိုလည်းကုတူပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာခရစ်ယာန်ဘာသာဝင်တဦးကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာခရိုင်မှာရှိတဲ့ကုတူပလောင်ဒုက္ခသည်စခန်းဟာမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းကတိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဒုက္ခသည်စခန်းအတွင်းကခရိယန်လူနည်းစုတွေတိုက်ခိုက်ခံခဲ့ရတာပါ။ဒီလိုဖြစ်ပြီးခရိယန်မိသားစုတစုမိသားစုလိုက်ပျောက်နေတယ်လို့ဒီစခန်းနဲ့အဆက်အသွယ်ရှိတဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့အခြေစိုက်ရိုဟင်ဂျာခရိယန်ဒုက္ခသည်များဆိုင်ရာကော်မတီရဲ့တာဝန်ခံဆိုနာမီယာကပြောပါတယ
်အဲနေလေဟွာကိုနာရီလောမှာပန်းခံရတယ်အဲ့ဒီကနေနာလီတောင်မှာသူတို့ပါသွားတယ်လို့ပြောတယ်ကျန်တဲ့အကူတီတီသူမေမာရဲ့သူတမင်းရဲ့သူရဲ့အဲ့ဒီလူရဲ့အကူတီတီပြန်မလာဘူးကျွန်တော်တို့ကဒီအိန္ဒိယလူတွေကအဲနေတော်မူစလင်ဘာသာကလာရမဖြစ်အောင်ဘာသာတွေ့ရမယ်ဆိုမှခဏခဏကျွန်တော်တို့ရှင်းချောက်တာလေးရှိတယ်ဒီရီဖူဂျီကမ်ပ်မှာကျွန်တော်တို့လူမျိုးခရိယန်တွေကသူတို့အခရိယအလုံးမပြောကြဘူး။ဘာဖြစ်လို့သူတို့တိုက်နေတယ်ဟိလိုကြောင်းနေတယ်
။တက်ဆိုင်ရာအာနာပိုင်းတွေစီကိုအကြောင်းကြားပေမဲ့ခုထိရှာဖွေပေးတာမရှိဘူးလို့လည်းသူကပြောပါတယ်
။ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ဘဟုပလစီမဟဘိမနက်ဒီနီနာလီမှာအစိုးရရဲ့တာဝန်ကြားတဲ့လူတွေကိုသူတို့ကဒီခရိယတွေအတက်ခံရတယ်ဆိုတော့သူတို့တီးတယ်။အဲ့ဒီနီနာလီမှာတီးတယ်။ဒါပေမဲ့သူတို့ဘာလို့မလာတာလဲဆိုတာကကျွန်တော်က unorder သူတို့မလာကြဘူး။ပြဿနာပြီးပြီးမှသူတို့ကတက္ကံရပြီးမှနောက်မှပါသူတို့လာကြည့်တယ
်ပြီးခဲ့တဲ့ရက်ပိုင်းကအတိုက်ခိုက်ခံခဲ့ရသူတွေနဲ့အခြားရိုဟင်ဂျာခရိယန်တွေရဲ့လုံခြုံရေးကစိုးရိမ်စရာအခြေအနေမှာရှိနေတယ်လို့ပြောသလိုသူတို့အတွက်အသက်အန္တရာယ်လည်းစိုးရိမ်နေရတယ်လို့ဆိုပါတယ်ဒါအပြင်အဖမ်းခံရတဲ့မိသားစုနဲ့ပတ်သက်ပြီးသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေစီကိုတိုင်ကြားခဲ့ပေမဲ့ဘယ်သူမှတာဝန်ယူဖြေရှင်းမပေးကြဘူးလို့လည်းသူကပြောပါတယ်ကော့ဘဇာဒုက္ခသည်စခန်းမှာနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တဦးကတော့ဒီသတင်းကိုမကြားသိရကြောင်းနဲ့စခန်းမှာခရိယန်တွေမရှိဘူးလို့ဖြေကြားလိုက်ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဆာအဖွဲ့တွေကတိုက်ခိုက်တာဟုတ်မဟုတ်နဲ့အခုလိုခရိယန်မိသားစုတစုလုံးပျောက်နေတာရှိမရှိဆိုတာကို VOA ဘက်ကသိကြားအတည်ပြုချက်တော့မရခဲ့ပါဘူး။ဒါကမြို့ကဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာတန်ယုံကိုအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာလည်းမရှိပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မစ်ယန်ဟီလီကော့ဘဇာဒုက္ခသည်စခန်းတွားရောက်ပြီးဓာကာမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စခန်းတွင်နေထိုင်နေရတဲ့လူနည်းစုခရိယန်ဘာသာဝင်တွေဘက်ကဘာသာရေးဖိနှိပ်ခံရတာတွေအခက်ခဲနဲ့နေထိုင်ရှင်သန်နေရတာတွေကိုပြောဆိုခဲ့ရရှိတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နှင်းခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပြီးသူတို့တွေကိုစစ်စစ်လက်ခံမှာဖြစ်ကြောင်းမြန်မာအစိုးရဘက်ကတော့ပြောကြားထားပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့အခုချိန်ထိအတိအမှတ်မပြုသေးပါဘူးရှင်
။မေခပြောပြသွားတာပါရှင်။ခုတော့ KNU ကရင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်ကြားကဆက်ဆံရေးတင်းမာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားလာမယ့်ဖေဖော်ဝါရီလဇန်းလောက်မှာဆွေးနွေးတွေ့ဆုံဖို့စီစဉ်နေဆဲမှာပဲ NCA အပြစ်ရအဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့မြန်မာစစ်တပ်ကြားမှာဒေသရင်းစီရေးတင်းမာမှုတွေရှိလာနေတာပါစီရေးတင်းမာမှုဖြစ်ပေါ်လာနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မူသဲကျေးရွာရှိဘက်မှာလမ်းဖောက်လုပ်နေတဲ့အင်ဂျင်နီယာတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်လိုအပ်တဲ့စာနာရိတ်ခါတွေတောက်ရောက်ပို့ဆောင်တဲ့တမတော်ရင်တန်းကို KNU ဖွဲ့ကမိုင်းထောင်ဖောက်ခွဲခဲ့တာကြောင့်ထိခိုက်မှုတွေရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စောမင်းထွန်းကပြောပါတယ
်ကျွန်တော်တို့အနေနဲ့ကအဲ့ဒီကနာကခန်းနေရှိကြရရအဲ့ဒီခန်းနေရ2004-2005လောက်ကတည်းကစရှိတဲ့စခန်းလေးပါအရင်ကတည်းကရှိနေတဲ့ speed စင်တဲ့ရိတ်ခါပို့နေကြဖြစ်တယ်ရိတ်ခါနဲ့ပတ်သက်ပြီးလမ်းကြောင်းပြည့်ပြင်တာတွေကလည်းရှိတယ်အဲဒီကြားထဲမှာကျွန်တော်တို့ကအုတ်ချုပ်မှုကိစ္စဆောင်ရွက်ဖို့ဒေခပို့တဲ့အခါမှာတော့မောင်းတော်မော်ကထိုက်တာမျိုးရှိတယ်။အဲမှာတော့သူပြောနေရရှိတာပေါ့။ဒီတိုင်းသူဟာနဲ့ပတ်သက်ကြအကျိုးကျော်ဝင်ရောက်လာတယ်လို့ပါလို့ပြောတာ။ဒါတွေကအရင်ကတည်းကရှိသေးတာဟာလည်းဖြစ်တဲ့
။ဇန်နဝါရီလ28ရက်နေ့ကမူသဲကျေးရွာလွန်တပ်မတော်ရင်တန်းမိုင်းဆွဲခံရပြီးမော်ရိုရင်တစည်းနဲ့ဆိုင်းအိတ်တွေသရော်များများပျက်စီးဆုံးရှုံးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်တွင်တပ်မတော်ကနေလမ်းဖောက်မှုအပေါ်တမရကကွေဦးစည်းချုပ်နဲ့ KNU အစိမ့်မြေအရာရှိတို့ကြားညှိနှိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒေတာတွင်းအခြေပြုနေတဲ့ KNU တပ်ဖွဲ့တွေကလည်းနှောက်ယှက်ပြစ်ခတ်တိုက်ခိုက်မှုတွေလှုပ်ဆောင်နေတာလို့လည်းဘူမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ
်။တမရကကွေဦးစည်းချုပ်နဲ့ KNU ဥက္ကဋ္ဌနဲ့ဒီအခြေအနေကိုအဲ့နောက်ပိုင်းအခြေအနေမှာပေါ့။နောက်ပိုင်းဆိုတော့စောက်ကြီးမှာလုပ်ခဲ့တဲ့တွေ့ဆုံပွဲတွေမှာရော KNU ကမှ2-3အဖွဲ့တွေတာဝန်ရှိပြီးတွေ့ဆုံတဲ့အခါပြောပြပြီးဖြစ်တယ်။ဒီနိုင်ခါတဲ့ကြားထဲမှာဖြစ်လာတဲ့ဟာပါပဲ။ပြင်တိုင်မှုတရားမဆက်ဆံရလေရကြပါလားရှိတယ်။အဲဒီမှာလည်းသူတို့ပြောနေတဲ့ပုံစံကတော့မိုင်းရှင်းနဲ့ဖြစ်နေတာများသူတို့ပြောတယ်။ကိုယ်တော်လည်းဒီဟာပုံနေကြည့်လိုက်တာလမ်းပေါ်တက်တယ်မှာပဲခေါင်းထားပြီးရတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့လည်းလုံခြုံရေးအရာဆက်လက်ဆောင်ရွက်တဲ့ဟာတွေဆက်လက်ဆောင်ရွက်ပါမယ်
။ကြောင်ကြီးမြို့နယ် KNU ဆက်ဆံရေးရုံးတာဝန်ရှိသူတို့ဖြစ်တဲ့ဘူကြီးစောသူမားကိုဆက်သွယ်မေးမြန်းရမှာဇန်နဝါရီလ28ရက်နေ့ကမူသဲကျေးရွာလွန် KNU တပ်မဟာ3နဲ့တပ်မဟာ5အစပ်မှာနှစ်ဖက်ထိတွေ့မှုဖြစ်ပွားခဲ့တာကိုအတည်ပြုပေမဲ့ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ
်။အဲ့ဒီပြချကြတော့ထိခိုက်နေနေပြီးတော့နားနဲ့3နဲ့အစပ်ဝင်ရမှာကြတော့ကြားချတဲ့ကွယ်မှာလေတိုက်ရိုက်ခံကုန်ရမှာတစ်ခုနှစ်ခုထိခိုက်ကုန်ရမှာထိခိုက်မှုကတော့ကျွန်တော်တို့ကလည်းကြောက်ကြီးမြင့်မှာပဲနေနေတယ်ဆိုတော့တိတ်ပြီးတော့ဟုတ်လားတိတ်ပြီးတော့ချမ်းမတည့်ဘူး။ဟုတ်တယ်ဖြစ်တာဖြစ်တာ
ကျောက်ကြီးမြို့နယ်ဘက်မှာလမ်းဖောက်လို့မှုကိစ္စကြောင့်တမတော်နဲ့ KNU ကြားပဋိပက္ခဖြစ်ပွားခဲ့တာရှိတယ်လို့ဒီစည်ရေးတိမ်မာမှုဖြစ်စဉ်တွင်အယတားတွေသွာလာမှုကန့်သတ်ခံရတယ်လို့ကျောက်ကြီးမြို့နယ်ကရင်စာပေနဲ့ယဉ်ကျေးမှုတာဝန်ခံမန်းစိန်ကပြောပါရယ
်လမ်းဖောက်လို့ဒီကနေ့ပတ်သက်တော့ပဋိပက္ခတော့ရှိကြရတယ်ပေါ့တခြားခက်ကြတယ်လို့ကြားတာပဲလေသွားသားကြီးကတော့အဲ့ဒီအချိန်ကြီးလေးမှာတော့တစ်ခါကသွားလာပြီးတော့ကန့်သတ်ထားတာပေါ့နော
်ဇန်နဝါရီ28ရက်နေ့မှာလဲခရင်ပြည်နယ်ဖားပေါ်မြို့နယ်တွင်နေမီလုံချုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကို KNU တပ်ဖွဲ့တွေကနေမိုင်းခွဲတိုက်ခိုက်ခဲ့လို့မြန်မာစစ်တပ်ရရှိသူကြဆုံတော့ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့ KNU တပ်မငါပြောခွေရဗိုလ်မှူးစောကလေးသူကတော့တပ်မငါနေမြေတွင်ခွေပြုချက်မရပဲမြန်မာစစ်တပ်ကဝင်ရောက်လာပြီး KNU ဘက်ကထောင်ထားတဲ့မော်ရကားမိုင်းကိုဖောက်ခွဲစဉ်ထိခိုက်သွားတာလို့ပြောဆိုခဲ့ပါတယ်2019ခုနှစ်အောက်တိုဘာလကုန်လောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ကရင်မျိုးရာစီယုံဥက္ကဋ္ဌစောမူသူစေဖို့တို့တွေ့ဆုံဆွေးနွေးမှုမှာတပ်မတော်ဘက်ကလည်းစစ်ရေးရည်မှန်းချက်မှာပါပဲလမ်းကြောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြသလိုကြောက်ကြီးမြို့နယ်တွင်တပ်မတော်နေမြေခံတာဝန်ရှိသူတွေ KNU တပ်မဟာ3ခုကတာဝန်ရှိသူတွေပါဝင်တဲ့အောက်ခြေစစ်ဆွေးနွေးညှိနှိုင်းမှုတွေစုစုပေါင်း2ကြိမ်ပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းတပ်မတော်အုပ်ချုပ်မှုလုပ်ငန်းနဲ့စာနာရိတ်ခါပို့ဆောင်တဲ့ရင်သားတွေကို KNU ဖွဲ့ကမိုင်းထောင်ဖောက်ကွဲတိုက်ခိုက်မှု3ကြိမ်၊ထိတွေ့တိုက်ခိုက်မှု6ကြိမ်၊မိုင်းနှင်းမိုင်းကွဲမှု6ကြိမ်ရှိတဲ့ပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းဒေသန္တရမိုင်းဖော်ထုတ်သိမ်းဆည်းနိုင်မှု7ကြိမ်ရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်
ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone မျိုးစလုံးအတွေ့သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒ ီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်
ပြည်ရဲ့ကြာတာပြင်းညပိုင်းစီစဉ်တွေနာဆင်နေကြရတာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်အတွင်းကတလူမော်ကြီးရွာမှာ15နှစ်အောက်ကလေးအယောက်80နီးပါးနာမကျန်းဖြစ်နေပြီးအဲ့ဒီထဲကကလေးတဦးသေဆုံးသွားပါရယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာပြီးထွက်ပြေးနေရတာတွေရှိသလိုကျန်းမာရေးဆောင်ရှောက်မှုလည်းအပြေအဝမရကြပါဘူး။ဒီအခြေအနေအပြည့်အစုံကို VOA သတင်းတောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါရရှင်။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကအမ်းမြို့နယ်တလူမော်ကျေးရွာမှာပြီးခဲ့တဲ့ရက်ပိုင်းလောက်ကစတင်ပြီးအသက်15နှစ်အရွယ်ကလေး80လောက်နာမကျန်းဖြစ်နေပြီးအသက်15နှစ်ရှိတဲ့ကလေးတူသေဆုံးသွားခဲ့ပါတယ်။ကလေးတွေနာမကျန်းဖြစ်စေတဲ့ရောဂါကိုတေချာမသိရသေးပေမဲ့ရောဂါဖြစ်ပေါ်သူကလေးတွေမှာအနီးစပ်တွေပေါ်လာတတ်တယ်လို့တလူမော်ကျေးရွာအုပ်ချုပ်ရေးမှူးဦးခင်မဝင်းကခုလိုပြောပါတယ်။ဖြစ်
လာလို့ရှိရင်သူတို့ဟိုဟာတော့အနီးစပ်တွေပေါ်တယ်ကျောတလေးကြံလေးဟိုအဲ့ဒီအသာဟိုကပေါ့အရေပြောတွေကအဲ့လိုအညီခွဲတွေပို့ရအကွက်အကွက်အဲ့လိုပို့တာပေါ့ပေါ်ပြီးသုံးစားရှိကြတော့တချို့တလေးကြလဲ site တွေမမှန်တလို့ပုံစံတွေအနာအားကြီးလာလို့ရှိရင်အဲ့လိုဖြစ်တာလေစပယ်ရှောက်ရှောက်ဖြစ်တယ်မျိုးအဲ့ဒါပေါ်လာလို့ရှိရင်တော့ချော့ပါတယ
်ခလေးမိဘတွေကတော့သူတို့ရဲ့သားသမီးတွေခံစားနေရတဲ့ယောဂါနဲ့ပတ်သက်ပြီးဘာယောဂါလဲဆိုတာကိုမသိရသေးတာကြောင့်စူးရင်နေကြရတယ်လို့တလူမော်ကြီးဝဒေသခံဦးတန့်ရွှေကပြောပါတယ
်ကျွန်တော်တို့ဒီတူတူတောင်းတဲ့တွေဆိုတော့ဒီကိုတောင်းမှဖြစ်တဲ့ယောဂါနဲ့ဆက်စပ်ပြီးတော့ဒီကျွန်တော်တို့ယောဂါဖြစ်တဲ့ယောဂါနဲ့အဲ့ဒီစကင်းယောဂါဖြစ်နေမလားဆိုပြီးတော့စူးရင်ပိုက်ပြီးတော့ကျွန်တော်တို့ဖြစ်တာပေါ့ခလေးတွေတူတူများများဖြစ်တယ်ဆိုတော့စူးရင်ကြတာပေါ့ဘယ်
အဲ့ဒီကလေးတွေထဲကတချို့ကိုကြောက်ဖြူဆေးရုံကိုပို့ပြီးဆေးကုသပေးနေရတာပါတလူမော်ကြီးကမှဖြစ်ပေါ်တဲ့ယောဂါနဲ့ပတ်သက်ပြီးသွေးနမူနာကိုဓာခွေးခန့်ကိုပို့ဆောင်ထားတယ်လို့ဝက်သက်တန်တရားရှိတာကြောင့်ကာကွယ်ဆေးထုတ်လုပ်ငန်းတွေဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယပြည်နယ်မှုဒေါက်တာတီဟာကပြောပါတယ
်ကြောက်ဖြူဆေးရုံမှာဟိုပါဘောသွေးနေတရားစားတတ်တာပဲဆို23ရက်နေတရားစားတတ်တာပါစားတဲ့တရားကလေးတွေကအဲ့ဒီဖီဗာဝက်ရက်ပေါ့ဖြားတယ်အနီးစက်တွေထွက်တယ်ပေါ့အဲအဲ့လိုတင်ရခြင်းဆရာတို့တွေကွင်းစင်းဆောင်ရွက်နေတယ်ကွင်းစင်းဆောင်ရွက်တော့ကျတော့မှာတော့ဝတ်သက်တန်နေရပြီးတော့မှာပဲထပ်တွေ့ရပါတယ်ရပါတယ်ဟိုသွေးနမူနာကိုဆရာတို့တစ်ခွဲခန့်ကိုပို့ထားတယ်အပြည့်မသေးရသေးအပြည့်ကမလက်ဖြန့်တစ်ပတ်ခါပါတော့သေးဒါမဲ့တန်နေရလူနာနေရတော့ဒီဘယ်ဟိုဒီဝတ်သက်တန်နေရလက္ခဏာတွေကတော့ဝတ်သက်တန်နေရ
တလူမော်ကြီးပါမှာနေ့စဉ်နေ့တိုင်းကာကွယ်ဆေးတွေထိုးပေးနေပေမဲ့လေဒီနေ့မှကာကွယ်ဆေးလာရောက်မထိုးပေးသလိုကျေးရွာတွင်မှာရှိတဲ့ဆေးခန်းမှာလည်းဆရာဆံမတွေမလာတာ3လလောက်ရှိပြီလို့တလူမော်ကျေးရွာအုပ်ချုပ်ရေးမှူးဦးခင်မဝင်းကပြောပါတယ
်။အမှန်ကန်ပြောရရင်တော့ကျွန်တော်တို့ကျေးရွာမှာကျန်းမာရေးစီဘီခန်းညံ့ချင်လို့ဖြစ်တာပေါ့နော်ဒီရောပါတယ်။သူတို့လည်းသိကြပဲ။ဘာဖြစ်လို့ဆိုတော့ကြီးရောအောက်စုတွေကအစားအကုန်လုံးတခါတလေကြံသူတို့လဆိုင်လာတဲ့ကာကွယ်ဆေးထိုးတာပေါ့နော်နှစ်တိုင်းထိုးတာပေါ့။ဒီနေ့မှာကြာရင်ကျွန်တော်ဆေးပစ်ခန်းတွေမှာဆရာဆံမကမရှိတာလဲ3လလောက်ရှိပြီဆိုတော
့အဲ့ဒီတလူမော်ကျေးရွာမှာရှိတဲ့ကြေးလဲဆေးခန်းမှာဆရာဆံမတွေမရှိတာ3လလောက်ရှိပြီလို့ကျေးရွာအုပ်ချုပ်ရေးမှူးကပြောပေးမယ်ဆရာဆံမတွေဟာတာဝန်ကျကျေးရွာတွေမှာရှင်ပြစ်တာဝန်ထမ်းဆောင်နေကြပြီးတိုက်ပွဲဖြစ်ပေါ်တဲ့အချိန်ခဏတင်းရှောင်လာတာလောက်ပဲရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယပြည်နယ်မှုဒေါက်တာဒီဟာကပြောပါတယ
်အဲ့တလူမော်မှာဆရာတွေကျန်းမာရေးမှုဟောပါအောင်ဒီကျန်းမာရေးမှုကကလည်းညင်သွားကျေးလက်ကျန်းမာရေးဌာနပါနော်ကျမရေမှုကဦးဝင်းထေတပတ်ဆရာမ3ဦးဒီလိုကျမရေဒီကျန်းနှင်း3ဦးအဲ့လိုမျိုးရှိပါတယ်အဲ့တလူမွန်ကျင်းတဲ့ကျမရေထားပါမှာတိုက်ပွဲတွေဖြစ်တဲ့ချိန်မှာဒီဟာလာတွေနဲ့သူကဖြောင်းလာတိုက်တာတော့ရှိမှာပေါ့လေအင်းသူတို့လှုပ်ရှားရှိတဲ့လို့လို့သွားလုံနေပါလေခရီးတွေကာဝယ်သေးထူတာတွေအမီတွေကျန်တဲ့တော့ကျမရေထားလာလှုပ်တဲ့စားတွေပါနေနေတယ်
ရခိုင်နယ်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတင်းင်းကျော်လောက်အိုးအင်စန့်ခွာပြီးထွက်ပြေးနေကြရသလိုတိုက်ပွဲဖြစ်ပေါ်နေတဲ့ကျေးရွာတွေမှာလည်းဒေသခံတွေဟာစာဝတ်နေရေး၊ကျန်းမာရေး၊ပညာရေး၊တောရဲလာရေးစတဲ့ခဲခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါလေခင်ဗျာ
။ကိုတန်နိုင်ပြောပြခဲ့တာပါရှင်။ဒုတိယပိုင်းစီစဉ်မှာတော့မြမရေးသုံးသက်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာစီစဉ်တွေကိုနှာစင်ကြရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2020ပြည့်နှစ် January လ30ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုညပိုင်းသတင်းပတ်စင်ကန်တာတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြားမာရေးစီစဉ်မှာအခုကဘာတလွားမှာစိုးရိမ်နေကြတဲ့ကူးစက်များအဆုတ်ရောဂါဖြစ်စေတဲ့ Corona Virus ကြောင့်ကိုအခုလို့နားဆင်ရမှာပါ
ဆုံးဆိုးလိုက်တယ်တယောက်ကနှာချိလိုက်တယ်ဆိုရင်တကယ်လို့ဒါမျက်နှာမှာ mask တွေပါတယ်ဟိုမဝတ်ထားဘူးဆိုရင် direct ထိတွေ့တဲ့အခါမှာဆိုရင်လည်းကူးစက်ဖို့လွယ်ပါတယ
်ဟုတ်ကဲ့ဆင်ပါတယ်အဲ့တော့အခုလို့ဒီကူးစက်လွယ်တဲ့
အနုဇီဝဘေရာဌာနအငိမ့်စားဌာနမှဒေါက်တာကြည်ကြည်သိန်းဆက်သွယ်နဲ့ဆက်သွယ်မိမြန်ထားတာကိုနားဆင်ရမှာဖြစ်ပါတယ်တိုင်းရင်သတင်းလွှာကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်မြမပြည်ထွက်ကြောင်မိသွေးအပြော့စားတနုဟာတနုအမျိုးအစားဖြစ်တာကြောင့်လျှက်စစ်ဓာတ်အားထုတ်လို့ရမှာသုံးရင်ပတ်ဝန်းကျင်ကိုညဉ့်ဉန်းစေပါတယ်။ဒါကြောင့်လျှက်စစ်ဓာတ်အားထုတ်လို့ရမှာကြောင်မီသွေးတန့်စင်တဲ့အတက်ပညာကိုသုံးဖို့ဒါမှမဟုတ်ရင်လည်းနိုင်ငံသားကကြောင်မီသွေးအမာစားကိုသာသုံးဖို့ဥအောင်ခင်သုံးသပ်ထားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်။
အာဆီယံဒေသမှာကြောင်မီးသွေးတန်ချိန်တန်ပေါင်း3000လီပါရှိမယ်လို့ခန့်မှန်းကြပါတယ်။ဒီထဲမှာအပျော်စားကြောင်မီးသွေးက60ရာခိုင်နှုန်းနဲ့အမားစားက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာအများဆုံးရှိတယ်လို့အာဆီယံသတ်စင်ကြောင်မီးသွေးအတတ်ပညာလက်ဆွဲကျမ်းအာဆီယံ Clean Coal Technology Handbook မှာဖော်ပြပါတယ်။2030မှာအာဆီယံစွမ်းအင်ပမာဏရဲ့60ရာခိုင်နှုန်းဟာကြောင်မီးသွေးဖြစ်မယ်လို့မျှော်လင့်ရပါတယ်။ရာခိုင်နှုန်းဖြစ်မီးရနေတဲ့အာဆီယံနိုင်ငံတွေထဲမှာမလေးရှားနဲ့ဗီယက်နမ်မှာကြောင်မီးသွေးအများဆုံးသုံးပါတယ်။ဒုတိယအများဆုံးသုံးသူကတော့အင်ဒိုနီးရှားနဲ့ထိုင်းဖြစ်ပါတယ်။သတ်စင်နဲ့ကြောင်မီးသွေးသုံးအတတ်ပညာ Clean Coal Technology ကိုသုံးနိုင်အောင်ဒီနိုင်ငံတွေကြိုးပမ်းနေကြပါတယ်။ကြောင်မီးသွေးသုံးမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။ရှမ်းပြည်နယ်တီချစ်ကြောင်မီးသွေးဓာတ်အားစက်ရုံတစ်ခုတည်းတည်းတွင်ကြောင်မီးသွေးစမ်းအင်နာမည်ပြည့်နေပုံရပါတယ်။ထိုင်းနိုင်ငံရဲ့ကြောင်မီးသွေးအပျော်စား95ရာခိုင်နှုန်းဟာမင်းမော့ကထွက်လို့မင်းမော့ဓာတ်အားစက်ရုံဟာအငြင်းညမ်းဆုံးနဲ့အန္တရာယ်အပြည့်ဆုံးဖြစ်နေပါတယ်။ထိုင်းရဲ့စွမ်းအင်မှာကြောင်မီးသွေးက73ရာခိုင်နှုန်းပါဝင်ပါတယ
်။ထိုင်းနိုင်ငံမှာသုံးတဲ့ကြောင်မီးသွေးစွမ်းအင်မှာပြည်တွင်းအတွက်အပျော်စားကိုသုံးတာကနည်းပြီးနိုင်ငံသားကတင်သွင်းတဲ့ B2 minutes ကြောင်မီးသွေးအမာစားကိုသုံးတာများပါတယ်။ကြောင်မီးသွေးစွမ်းအင်73ရာခိုင်နှုန်းရှိတဲ့အနေနဲ့ပြည်တွင်းအတွက်အပျော်စားက1ရာခိုင်နှုန်းနိုင်ငံသားကတင်သွင်းတဲ့အမာစားက12ရာခိုင်နှုန်းဖြစ်ပါတယ်။မြန်မာပြည်မှာကြောင်မီးသွေးတွေ့နိုင်တဲ့နေရာ900လောက်ရှိပြီးတန်ချိန်တန်း540ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။အမျိုးအစားကတော့တက်တန်းနှုအပျော်စားအညိုရောင်ဖြစ်တဲ့အတွက်လျှက်စစ်ဓာတ်အားထုတ်လို့ရမှာမသုံးသင့်ဘူးလို့ဂျပန် JICA အဖွဲ့ရဲ့2023ခုနှစ်ထုတ်165မျက်နှာပါစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်အတက်ပညာမလုံလောက်ခင်မှာထိုင်းနိုင်ငံလိုကြောင်မီးသွေးအမာစားကိုပြည်ပကတင်သွင်းပြီးသုံးဖို့ဂျပန်ကအကြံပေးထားပါတယ
်။ကြောင်မီးသွေးသုံးလျှက်စစ်ဓာတ်အားစက်ရုံတွေတိစောက်မယ်ဆိုရင် Clean Coal Technology သုံးတဲ့ဂျပန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံနိုင်ရေးကိုလည်းစဉ်းစားရမယ်လို့JICA agency အစီအစဉ်ခံစားမှာပေါ်ပြပါတယ်။ကြောင်မီးသွေးလောင်စာဟာအငြင်းအကျေးများလွန်းတဲ့အတွက်ပဝန်းကျင်ကိုဘယ်လောက်ထိခိုက်တယ်ဆိုတာကိုစတင်လေ့လာတဲ့အချိန်ကစပြီးစက်ရုံလေပတ်တဲ့အချိန်အထိ 6နှစ်ကျော်ကြာပါတယ်မြမကျောင်းမင်းသွေးသုံးဓာတ်အားဆက်ယုံကတော့လေးလာတဲ့အစ်စ်မှာပဲရှိသေးလို့အန္တရာယ်မပေးအောင်ကြိုးတင်ပြင်ဆင်ခြင်းအများကြီးရပါတယ်ဓာတ်အားပေးဆက်ယုံနဲ့တင့်တော်တဲ့ကျောင်းမင်းသွေးမမှန်ရနိုင်မဲ့နေရာကိုရွေးချယ်ဖို့လိုပါတယ်ကလေးဝနဲ့ဆက်ထားတဲ့ရထားလမ်းပေါက်ဖို့ကလည်းကျောင်းမင်းသွေးတည်ယူပို့ဆောင်ရေးအတွက်အရေးကြီးပါတယ်
ဂျပန်မှာသုံးနေတဲ့လျှက်စစ်ဓာတ်အားစုစုပေါင်းမှာ25ရာခိုင်နှုန်းဟာကြောင်မီးသွေးကရတာဖြစ်ပါတယ်။တပြည်လုံးကိုလျှက်စစ်ဓာတ်အားပေးနိုင်တဲ့နိုင်ငံတွေမှာကြောင်မီးသွေးစွမ်းအင်ကိုအနည်းနဲ့အများသုံးကြပါတယ်။စီဘီကဂျပန်ပြည်ကိုပြန်လည်ထူထောင်တဲ့ကာလမှာစီးပွားရေးကိုသာဦးစားပေးခဲ့ပြီးကြောင်မီးသွေးစွမ်းအင်အသုံးများခဲ့ပါတယ်။ဒါကြောင့်ရေလေသဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ်။1990ပြည့်လွန်ကာလရောက်တော့မှကြောင်မီးသွေးတန့်စင်တဲ့အတတ်ပညာကိုသုံးလာကြပါတယ်။ကြောင်မီးသွေးပါအငြိအကျေးအစိတ်အတော့တွေကိုနည်းနိုင်သမျှနည်းအောင်ခင့်မိနီးပညာတွေနဲ့လုတ်တဲ့နီးလန်းကိုဂျပန်မှာသုံးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တရုတ်ပြည်မှာစသုံးတာသိပ်မကြသေးဘူးလို့သိရပါတယ
်။အပျော်စားလိတ်နိုင်ကြောင်မီးသွေးဟာပေါများပြီးဈေးသက်တာတာကြောင့်သုံးသူရှိတယ်လို့အငြိအကျေးကင်းစင်အောင်လုပ်ရတဲ့ဈေးကလည်းကြီးမားပါတယ်။ဂျာမနီကဘရန်ဒန်ဘတ်ပီနဲ့အရှေ့ပိုင်းအပျော်စားကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံသုံးယုံနဲ့ပိုလန်နိုင်ငံနေဆက်မှ၂ယုံရှိပါသေး။ဒီဆက်ယုံ၅ခုဟာနှစ်စဉ်ဆာဖာဒိုင်အောက်ဆိုက်တန်ချိန်8000ကျော်နိုက်ထရိုဂျင်အောက်ဆိုက်တန်ချိန်9000ကျော်နဲ့အခြားအောင်မှုအမွှားတန်ချိန်2000ကျော်ထုတ်လွှင့်ပါလေ။ဒါကြောင့်ပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်နှစ်စဉ်ယူရိုငွေတန်း9000ကျော်ကုန်ကျနေတယ်လို့ဘယ်လ်ဂျီယမ်အခြေစိုက် Health and Environment Alliance ကဆိုပါလေ။ကြောင်မီးသွေးအများဆုံးသုံးတဲ့တရုတ်ပြည်မှာလေထုညင်ညမ်းမှုကြောင့်နှစ်စဉ်9သိန်းကျော်သေဆုံးတယ်လို့2016ကမ္ဘာ့ဗန်လေလာချက်မှာဖော်ပြပါလေ။ကြောင်မီးသွေးကိုအရင်ဆုံးသတ်ဆင်အောင်လုပ်တဲ့အတတ်ပညာနဲ့ထုတ်လွှင့်လိုက်တဲ့အငြင်းအကျေးကိုထိမ့်သိမ့်တဲ့အတတ်ပညာမကျွမ်းကျင်ပဲစက်ယုံမတီးဆောက်တဲ့ကြောင့်တရုတ်ကသင်ဟန်းစာပေးနေပါလေ။မြမကြီးမတီဆောက်ဖို့ရွေတဲ့ကြောင်မီးသွေးဓာအားပေးစိတ်ရုံစီမံကိန်းမှာသင်္ကန်းစာယူစရာတွေအများကြီးရှိနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥက္ကင္ခင်ရဲ့မြမရေးတောင်တုံတက်ချက်ကိုတောက်ကြနေမနဲ့မှပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုကျမရေးကဏ္ဍအခုနားဆင်ကြရပါမယ်တရုတ်နိုင်ငံမှာစဖြစ်တဲ့ဝူရန်ဗိုင်းရပ်စ်အဆုတ်ရောင်ရောဂါကြောင့်သေဆုံးသူများလာနေပြီးတခြားနိုင်ငံတွေကိုပါကူးစက်လာနေတာကြောင့်အိန္ဒိယမြန်မာနိုင်ငံအတွက်လည်းအထူးသတိပြုစရာဖြစ်နေပါတယ်။ဒီဗိုင်းရပ်စ်ရဲ့ထူးခြားမှုနဲ့လက္ခဏာတွေတခါကာကွယ်ရေးနဲ့ကုသမှုအခြေအနေတွေကိုစေတက္ကသိုလ်1အနုဇီဝဘေးဒါဌာနအငိမ့်စားဌာနမှုနဲ့လက်ရှိခုံထူးဆောင်ပါမောက်ခဒေါက်တာကြည်ကြည်သိန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคนุสีวาปิระปัญญาရှင်ปามอคดอกเตอร์ดอจีจีเด้งครับตะยุ่ในงานมาซะผิดเคเรดีวูฮันไวรัสโปหลูลุติมาลาเดโคโรนาไวรัสโปจองผิดยาเดอสุญองโยกาจองเตยซ้องดูกา80วินิทีมาลาเนบิรอเซียมาเยไอ้นี้จีทายบาวินနိုင်ငံပေါင်း12နိုင်ငံจอโกเลလှင်းလင်းမြန်မြန်ကိုကူးဆက်ပြန့်နှံ့နေတာကိုသိရတဲ့အတွက်ไอ้นี้จีဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းစိုးရိမ်မှုတွေရှိနေပါတယ်เซียมาเยအဲ့ဒီခါကျတော့ဒီဝူဟန်ဗိုင်းရပ်စ်ကူးစက်မှုရဲ့ထူးခြားမှုလေးကိုစပြီးတော့ရှင်းပြပေးပါလား
သူနာမည်အတိုင်းပေါ့ဝူဟန်ဟိုမြို့ပေါ့နော်ဟိုဘေးတင်းနဲ့ဝူဟန်မြို့ကနေပြီးတော့2019ခုနှစ်ဒီဇင်ဘာလကနေစပြီးတော့သတင်းတွေရတယ်ပေါ့နော်ဒါကြောင့်မှဒီတစ်ခါတော့အရင်ဆားရောဂါလို့တော့ဒီယုတ်ပြီးအစိုးရကနေဖုံးပြထားခြင်းမရှိပဲပြောပြတယ်လို့တော့ယူဆတယ်ပေါ့တို့တော့လေဒီတဲ့မကနည်းနည်းလေးဒီစောစောပြောနိုင်တော့ပိုကောင်းတာပေါ့အဲတို့လေတုတ်ကွေးယောဂါလိုပဲနှာစီးချောင်းဆိုးဖြားနာခေါင်းကိုက်လေချောင်းနာဒါတွေနဲ့ဆလာပြီးတော့နောက်တဖြည်းဖြည်းနဲ့ကုဆက်တဲ့လူတွေများများလာပြီးတော့အခုဆိုရင်3000နီးပါးလောက်ရှိသွားပြီးတော့သေတာလေခုနပြောပေါ့နော် 80 အခုပြောတဲ့ SV speak ကို 80 လောက်ကျော်ရင်ကျော်သွားပါလိမ့်မယ်တိုင်းပြည်တွေကလည်းတရုတ်ပြည်မကတော့ကိုအမေရိကအထိအောက်ကဩစတြေးလျအထိဥရောပအများကြီးကိုကူးစက်နေတဲ့အတွက်အခုဆိုရင်ယူရီးယားဗီယက်နမ်ကိုနဲ့အိနီနာချင်းနိုင်ငံတွေကိုပါ confirm case တွေရောက်ရှိနေပြီပေါ့နော်ဒါပေမဲ့ data တွေကတော့တရုတ်ပြည်မှာပဲ data များပါတယ်သူကလည်း SARS ရောဂါ Severe Respiratory Virus လို့ပဲ Coronavirus Family တွေက
virus တကောင်ဖြစ်ပါတယ်။အရင်တော့သူတို့က SARS ရောဂါလောက်တော့မတင်းထန်ဘူးလို့ယူဆတော့များလဲတစ်ဖြည်းဖြည်းနဲ့ကူးစက်နှုံးလာတယ်အခုများလာတာတွေ့ရတယ်။ဒါလည်းတစ်ဖြည်းဖြည်းတော့များလာတယ်။အရင်တော့တောက်ပေါ်ကစားတော့လူလူချင်းကူးစက်ချင်းမရှိပါဘူးလို့ပြောတော့များလဲတကယ်တော့ရှိနေပါတယ်။အခုကတော့ဒေတာပေါက်ကို၄မှ၁၀ပေါ့ယောဂါရှိတဲ့လူကနေ၁၀နှာစီးခြင်းနှာရောချောင်းဆိုးခြင်းနာချီချင်းပေါ့နော်ဒီစင်နီနီကကဖြစ်နေတာလေတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကြီးဒီ virus ကူးစက်မှုမှာဒီထူးခြားမှုတစ်ခုကဒီ incubation period လို့ခေါ်တဲ့ဒီယောဂါဖြိုးခြင်းပေါ့နော်နှစ်ပတ်အတွင်းမှာလက္ခဏာမပြတော့လဲပဲကူးစက်နိုင်တဲ့အနေအထားဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့ချိန်မှာသတိထားမှာယောဂါလက္ခဏာမပြတဲ့အတွက်သူ့ကိုယောဂါမရှိဘူးလို့ထင်အောင်ထင်မှဖြစ်နိုင်တယ်ပေါ့သို့တော့သူကသူများတွေကိုကူးစက်နိုင်တယ်ပေါ့သူက incubation period ကလည်း 10 to 14 days လောက်ရှိတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီယောဂါကူးစက်မှုကိုအသေးစိတ်လေးထပ်ပြီးတော့ရှင်းပြပေးပါလားဆံပိုင်ကုနာဒီနှာစီးချောင်းဆိုလေယာခူရာအပြင်ပေါ့လေ
ဆက်ဆက်ချင်းတော့တို့ကအဲ့ဒီ wet market လို့ခေါ်တဲ့တရိတ်ဆန်တွေကိုအရှင်ဖတ်ထားပြီးတော့မွေးထားတဲ့အရှင်ရောအသေးရောနောက်တော့စားကနေကြမှာတက်ပစ်တာတွေဆိုဒီကနေတစ်ဆင့်အဲ့ဒီမှာတရိတ်ဆန်မှာဖြစ်တဲ့ virus body တစ်ဖြည်းဖြည်းနဲ့မျိုးရိုးဗီဇာတိပြောင်းပြောင်းလာပြီးတော့တရိတ်ဆန်မှာတစ်ဆင့်လူကိုကူးစက်တယ်လို့ယူဆရတယ်နောက်မှလူလူချင်းကူးစက်တယ်ပေါ့အဲ့တော့ယောဂါရှိတဲ့လူတယောက်နဲ့နင်းနီးကပ်တိုက်နေလို့ရှိရင်သူ့ရဲ့ secretion တွေနှာချီရဲ့ဇဒွေးတို့နှာရည်တို့နဲ့တဆင့်ပေါ့နော်ပိုင်တွင်မိတယ်အဲ့လူနာနာတွေမိသားစုလည်းဖြစ်နိုင်တယ်လူနာကိုချစ်ကူနေတဲ့ဆရာဝန်ဆရာမပြားတဆင့်သူတို့ကိုင်ပြင်းနဲ့လက်တွေပဲတိချာမဆေးလို့ရှိရင်ကူးစက်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာမကြီးဒီလက်ကနေတဆင့်ထိမိပြီးတော့လဲကိုယ့်အကိုဒီနှာခေါင်းနေပါးစပ်တွေပြန်ထိမိလို့ရှိရင်တက်ရိုက်ကူးစက်နိုင်တဲ့သဘောပေါ့ဆရာမနော
်နောက်ဟိုမျက်စိထဲမှာလည်း mucus membrane နေရှိတယ်လေအဲ့ဒီထဲကိုလည်းရေတွေပါတယ်ရောက်သွားလို့ရှိရင်နှာရေတွေပဲရောက်သွားရင်လည်းကူးစက်နိုင်ပါတယ
်ဟုတ်ကဲ့ဆရာမဘတ်စကားစီးတဲ့အခါမှာတော့ဒီတိုးကျက်ပြီးစီးရတဲ့အတွက်
တိုးများတဲ့နေရာပေါ့နော်လူထုဖြစ်တဲ့နေရာတွေမှာသွားတဲ့နေရာမှာနောက်ဘတ်စကားတွေမှာလည်းဘတ်စကားကျက်လို့ပေါ့လူတွေထဲမှာကျက်တင်းနေတဲ့အချိန်မှာလည်းအရှောင်သာဘူးပေါ့ကျက်ချောင်းဆိုးလိုက်တယ်တယောက်ကနှာချီလိုက်တယ်ဆိုရင်တကယ်လို့ဒါမျက်နှာမှာ mask တွေပါတယ်ဟိုမဝတ်ထားဘူးဆိုရင် directကြည့်တွေ့တဲ့အခါမှာဆိုရင်လည်းကူးစက်ဖို့လွယ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီကူးစက်လွယ်တဲ့အတွက်ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှင်ဘာတွေအဓိကလို့ဆောင်မရေးချင်းမလဲ
အဓိကလက်ရှိကတော့အဓိကပေါ့နော်ဘယ်မှာလဲဖြစ်ဖြစ်ဘယ်နေရာကိုကင်ထားတာလဲဖြစ်ဖြစ်လူနာကိုကင်ထားတာဖြစ်ဖြစ်လူနာကင်ထားတော့အတုံးဆောင်များကိုကင်ထားတည်ရလဲဖြစ်ဖြစ်လက်ကိုတေချာ20 second လောက်တော့အနည်းဆုံးဆက်ပြန်နေဆေးတင်တယ်မရှိလို့ရှိရင်လည်းအယ်ကိုဟောရပ်ပြပါတယ်ပေါ့နော်လုတ်တင်တယ်အဲ့နောက်ဆက်နိုင်အပြင်ကိုသွားတယ်လူတော်တွေတော်တယ်ဆိုရင်လည်း mask ပေါ့နော် mask တက်တဲ့အခါမှာလည်းချက်ချင်းကြီးတော့ N95 mask ကြီးဝတ်ဆရာမလိုပါဘူးခါတိုင်းအခု disposable mask ကြီးလည်းအများကြီးရှိပါတယ
်ဟုတ်ကဲ့
အဲ့ဒါ
နှာခေါင်းအုပ်ပေါ့အ
ဲ့နှာခေါင်းကိုလည်းဟိုတိတ်ချအုပ်ရမယ်ရှိုးထုတ်ပြီးတော့နှာခေါင်းအုပ်ကိုချထားလို့လည်းမရဘူးနှာခေါင်းအပေါ်ကိုဒီ mask အပေါ်မှာမာမာလေးရှိပါတယ်ဟိုတက်ပြီးလို့ရှိရင်ကိုနှာခေါင်းအတိုင်းဖိချလိုက်လို့ရှိရင်နောက်အောက်ကိုလည်းဆွဲချလိုက်ရပါတယ်ဟိုအပြာရောင်လေးကိုအပြင်မှာထားရတယ်အဖြူရောင်လေးကိုကိုယ့်ဘက်ကိုထားရတယ်။အဖြူရောင်လေးကတော့အဖက်တလေးပါတော့ကိုယ်မှာယောဂါရှိရင်လည်းကိုချောင်းချိုးရင်ပိုင်းအဲ့ထဲမှာ absorb ဖြစ်သွားမယ်။အပြင်အပြာပိုင်းဘက်ကတော့အပြင်ကလာတဲ့ဇဒွေးရည်တို့ပါတော့အဲ့ဒါကိုကာကွယ်ပေးတယ်ပေါ့။နောက်လူသူထူထပ်တဲ့နေရာကိုမတော်ဟဖို့ပေါ့တတ်နိုင်ရင်လေ။နောက် personal hygiene ပေါ့။နောက်ယောဂါဖြစ်တဲ့လူတွေရှိလို့ရှိရင်သူတို့နားမှာမကပ်ဖို့ပေါ့နော
်။ဟုတ်ကဲ့ဆရာမဒီအစားအသောက်ချက်ပြုတ်တာနဲ့ပတ်သက်လို့ရော
။အစားအသောက်ကတော့တိတ်တော့မဆိုင်ပါဘူး။တစ်ခုရှိပေါ့။တရုတ်ပြည်မှာတော့တို့ရဲ့တရိစံတို့လင်းတို့တို့အဲ့ဒါတွေတော့မစားတင်ဘူးပေါ့။နောက်ကိုစားနေကြစားတောက်တယ်လို့ဒီချာချက်ပြုတ်ပြီးတော့ပေါ့နော်။ရောတော့မစားနဲ့ပေါ့
။ဟုတ်ကဲ့။မွေးမြူရေးတရိစံတွေရောကင်တွယ်လို့ရှိရင်
အဲ့ဒါလည်းလက်ရှိရမှာလေ။ကိုအင်ကခွေးတွေကြောင်လေးရစားမွေးမြူရေးတရိစံတွေရစားပေါ့နော်။အကုန်လုံးကင်တွယ်ပြီးတော့လက်ကောင်းကောင်းရှေးရမယ်။ကြက်နိုင်ရင်လည်းတရိစံအငိကြီးတွေပဲကင်မယ်ဆိုလည်းလက်ဣတီပဲအနည်းဆုံးဘူထိုင်ပိုကောင်းတာပေါ့
။ဟုတ်ကဲ့ဆရာမကြီးဒီကိုခံအားကောင်းနေဖို့အတွက်ရော
ဒါလည်းဟိုကိုတော့ခြေကအထင်ကျမကြီးကောင်းဖို့လို့စားတော့အဟာရပြည့်စုံအောင်လို့စားတော့ရမယ်နောက်ပြီးချာအေးဝအောင်အေးရမယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီကာကွယ်တဲ့ကြားရရပဲပေါ့နော်ဟိုဖြစ်ကောင်းဖြစ်လာခဲ့လို့ရှိရင်ဘယ်လိုလက္ခဏာတွေကိုအတိကဆံမကုဏကပြောခဲ့တဲ့ဒီချောင်းဆို
းနှာချီတာလို့နှာစီးတာလို့ခေါင်းကိုက်တာဖျားတာဒါပေမဲ့တစ်ခါလေကြာရင်လည်းပဲဒါတွေကတော့တုတ်ကွေးနဲ့လည်းခက်စင်စင်ပေါ့ပြောလို့တော့မရဘူးဒါပေမဲ့အဲ့လိုဖျားတယ်နှာချီတယ်ဒီလိုအချိန်မျိုးမှဆိုရင်တော့ကျမကြီးဌာနတန်းနိုင်တော့အစိုးရကျမကြီးဌာနစီတော်ကိုသွားပြီးတော့ပြတင်းပို့ပြီးတော့ပြတင်နေ
ဟုတ်ကဲ့နောက်ဒီကုသမှုအပိုင်းရော
တကယ်တမ်းပြောရင်ဆိုကုသမှုကမရှိပါဘူးစမ်းတက်ပြီးတော့ကြီးထွင်နေတာတွေတော့ရှိတယ်
ကပွေစီလဲမရှိသေးပါဘူးတို့တော့ကပွေစီကိုထုတ်လို့ဖို့အရန်ကြိုးစားနေပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမကိုဝင်းမစ်စီဇန်တိဆက်ပေးနေတဲ့ဒီကြမ်းမာရေးစီဇန်ကိုမနေ့ဖက်မနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်
ပစင် တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါ
ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာ လူပေါင်း 900 ခန့်ခိုးလုံနေတဲ့ဆင်းရဲကျေးရွာစစ်ဘေးဒုက္ခသည်စခန်းကနေထွက်ခွာဖို့မြမအစိုးရစစ်တပ်ကနေဖိအားပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာတောင်းဆီယာမှာတအူအသက်ခံခဲ့ရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကစေတနာဝန်ထမ်းဆီယာမနှစ်ဦးအသက်ခံရတာ9နှစ်ပြည့်သွားပြီဆိုပေမဲ့အမှုမှမပေါ်ပေါက်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြ
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေကြောင့်နေရာစွန့်ခွာပြီးမြေပုံမြို့နယ်စင်းချင်းကျေးရွာမှာလူပေါင်း900ခန့်ခိုလုံနေတဲ့စစ်ဘေးဒုက္ခသည်စခန်းကိုမြန်မာအစိုးရစစ်တပ်ကအဲ့ဒီနေရာကနေထွက်ခွာသွားဖို့နေရာဆက်တိုက်လာရောက်ဖိအားပေးခဲ့ပါတယ်ဇန်နဝါရီလ26ရက်နေ့ညအချိန်မှာအင်အား100ခန့်ရှိတဲ့အစိုးရစစ်ကြောင်းတစ်ခုကကျေးရွာထဲကိုတနက်ပစ်ဖောက်ဝင်ရောက်လာပြီးတဲအိမ်တွေကိုဖျက်ဆီးခဲ့တယ်လို့အမိုးတွေကိုမီးရှို့ပြီးအဲ့ဒီနေရာမှာမနေကြဖို့ဖိအားပေးခဲ့တယ်လို့စစ်ဆောင်ဒုက္ခတဲ့တဦးကပြောပါတယ်အလားတူ29ရက်နေ့နေ့လယ်ပိုင်းမှာလဲတပ်မ66လက်အောက်ခံတပ်ဖွဲ့အင်အား90ခန့်ရောက်ရှိလာပြီးဒုက္ခတဲ့စခန်းမှာရှိတဲ့သူတွေကိုအိမ်ထောင်စုစည်းရင်းနဲ့လူဦးရေစည်းရင်းနဲ့စစ်ဆေးပြီးအဲ့ဒီနေရာမှာဒုက္ခတဲ့စခန်းမချဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအမိန့်ထုတ်ထားကြောင်းပြောဆိုခဲ့တဲ့အတွက်ဒုက္ခသည်တွေနေဖို့တခြားနေရာတစ်ခုစီစဉ်ပေးဖို့တောင်းဆိုထားတယ်လို့လဲကိုရိုင်းတွားရောက်ခဲ့တဲ့အရှင်တဘာဝနဒီကမိန့်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကိုခန့်မြို့နယ်တွင်းမှာပညာရေးဝန်ထမ်းကျောင်းဆရာမတူပြစ်ဒဏ်ခံခဲ့ရပါတယ်ဇန်နဝါရီ24ရက်နေ့ကမိုင်းဖိုးစိန်ဆိုတဲ့သူဟာဝေခုတ်ကျေးရွာကမူလတန်းပြဆရာမအမတ်လွေးမြတ်မွှေးအောင်ကိုပြစ်ဒဏ်ခဲ့တာဖြစ်ပါတယ်ပြစ်ဒဏ်မှုအကြောင်းရင်းကိုမသိရသေးပေမဲ့ဒီပြစ်ခတ်မှုမှာမိမိတို့သက်သားရဲ့လက်ချက်ဖြစ်ကြောင်း DNLE ခေါ်တမ်းမလောင်တပ်ဖွဲ့ကဝန်ခံထားပြီးပြစ်ခတ်မှုလက်သေးကိုဖမ်းဆီးရေးယူထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်
2019ခုနှစ်တနှစ်အတွင်းမှာမွန်ပြည်နယ်ကိုဝင်ရောက်လာတဲ့ပြည်တွင်းပြည်ပခီးသွွားလူဦးရေ28သိန်းနီးပါးခန့်ရှိတယ်လို့မွန်ပြည်နယ်ဟိုတယ်နဲ့ခီးသွွားညွန်ကြိုင်းမှုဦးစီးဌာနကနေထုတ်ပြန်ပါတယ်။ဝင်ရောက်လာတဲ့ကမ္ဘာလက်ခီးသည်တွေအထက်မှာထိုင်းနိုင်ငံကအများဆုံးဖြစ်ပြီးဗီယက်နမ်နဲ့ဂျပန်နိုင်ငံတို့ကဒုတိယနဲ့တတိယနေရာမှာရှိနေပါတယ်။2019ခုနှစ်အတွင်းပြည်တွင်းဧည့်သည်ဝင်ရောက်မှုဦးရေ26သိန်းကျော်နဲ့ပြည်ပဧည့်သည်ဝင်ရောက်မှုဦးရေ3,900ကျော်ရှိပြီး2018ခုနှစ်ထက် 8,400 ကျော်တိုးလာတယ်လို့ပြည်နယ်ဟိုတယ်နဲ့ခရီးသွားညွန်ကြားမှုဦးစီးဌာနရဲ့စည်ရင်းအရသိရှိရပါတယ်။မွန်ပြည်နယ်ကိုရောက်ရှိတဲ့ဧည့်သည်တွေအနေနဲ့ကြိတ်ထီယိုးနဲ့သမိုင်းဝင်ဖျားစေတီပထိုးတွေမော်လမြိုင်မြို့ပေါ်နဲ့ဘလူးကျွန်းကြိတ်မယောမြို့နယ်ခရုံကူတံဖြူစရဲမြို့နယ်မှာရှိတဲ့မဟာမိတ်စစ်တင်းချိုင်းကြိတ်ခမီဆက်ဆဲကန်းချီရေးမြို့နယ်မှာရှိတဲ့ကပြာဝဖျားတောင်ပင်လေဝအပန်းဖြေစခန်းကန်းချီစတဲ့အထင်ကရနေရာတွေစီကိုအဓိကတွားရောက်လဲပတ်ကြတာဖြစ်ပါတယ်
ရခိုင်လက်နက်ကိုင်အေဖွဲ့အနေနဲ့ချင်းလူမျိုးနွယ်စုဝင်ခူမီမျိုးနွယ်စုတွေကိုရခိုင်မျိုးနွယ်စုဝင်တွေဖြစ်နောင်နောင်မှာရေးသားတုံးနှုံးဖော်ပြတော်တယ်မဟုတ်ဘူးချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီကသတိပေးပြောဆိုပါတယ်ချင်းမြင့်နယ်ပလဝမျိုးနယ်မျိုးသားလှုပ်တော်ကိုဆက်လက်ဥဝေတင်းကိုပြန်လှုပ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးအေအေရဲ့ထုတ်ပြန်ကြေညာချက်ထဲမှာခူမီမျိုးနွယ်စုများကိုရခိုင်မျိုးနွယ်စုဖြစ်ခေါ်ဝေါ်တာခူမီမျိုးနွယ်စုများနေထိုင်တဲ့ပလဝမျိုးနယ်ကိုရခိုင်ဘိုးဘွားပိုင်နယ်မြေဖြစ်စေတဲ့စကလုံးသုံးနှုံးနေပါရှိတဲ့ဆိုပြီး CNLD ကကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးသတိပေးပြောဆိုလိုက်တာပါ
မြန်မာအရှိတောင်ပိုင်းမှာအလူရှင်ထောက်ပတ်မှုဖျက်တောက်လိုက်တာကြောင့်ကရင်ပညာရေးစနစ်ရိမ့်ရိုင်သွားတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့ကရင်ကျောင်းဆရာများပူးပေါင်းလှုပ်ဆောင်မှုအဖွဲ့ KTWG ကအခုလ24ရက်နေ့မှာအရေးပေါ်ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။လာမယ့်ဇွန်လမှာမြန်မာအရှိတောင်ပိုင်းမှာပညာရေးအတွက် ထောက်ပံ့မှု 80 ရာခိုင်နှုန်းအထိ short ချမယ်ဆိုပြီး အလူရှင်ဖက်က အကြောင်းပြန်လာတာကြောင့် ကရင်ပညာရေးစနစ်မှာမိခိုရဲ့ကျောင်းသားသသိန်းကျော်အတွက် စိုးရိမ်စရာရှိတယ်လို့ KTWG ရဲ့ဒါရိုက်တာနော်လယ်ထူးကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်း မူဆယ်မြို့နယ်ကစေတနာဝန်ထမ်းဆီယာမနှစ်ဦးအသက်ခံရတဲ့အမှုဟာအခုဆိုရင် 9 နှစ်ပြည့်သွားပြီဆိုပေမဲ့အမှုမမပေါ်ပေါက်သေးသလိုမိသားစုဝင်တွေကလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အမိရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ထားပါတယ်။ဇန်နဝါရီလ
19ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျောင်မွန်ဆုတောင်းတာမှာပြုလုပ်ခဲ့တဲ့မူဆယ်ခရိုင်ကောင်းခါကြီးရွာမှာတပ်ခန့်ခဲ့ရတဲ့စေတနာဝန်ထမ်းကချင်ဆီယာမလီနှစ်ဦး၅နှစ်ပြည့်အောက်မေ့တတိယဆုတောင်းခြင်းခန္ဓာမှာအမှုမှန်ပေါ်ပေါက်ရေးအတွက်ကောင်းခါဒေတာခန့်တွင်တက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းပါဝင်ပေးဖို့ကိုမေတ္တာရက်ခံတောင်းဆိုခဲ့ကြပါတယ်။အသက်ခံခဲ့
ပထူးတပြည့်တဲ့အုပ်ချုပ်ရေးမှုတို့ဒီရောသူရသားတွေအားလုံးပေါ့ဗျာသူတို့ကတော့လုံးဝဖြစ်မှန်ကိုမပြောရဲကြဘူးဖြစ်နေတယ်အဲဒါကြောင့်တော့ဘာမှလုပ်လို့မရဘူးအဓိကတော့အမှုမှန်ပေါ်ပေါ်ရေးအခက်ခဲကိုပြောပါဆိုရင်တော့ကျွန်တော်တို့ဒီတတမမလက်ထိုးလို့မရတဲ့တရားခံပေါ့ကျွန်တော်တို့ပေါ်ပြမရတဲ့အခက်ခဲပါပဲ
အမှုမှန်ပေါ်ပေါ်ရေးကော်မတီကတော့အမှုမှန်မပေါ်မချင်းကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မှုခင်ဖြစ်ပွားတဲ့ကောင်းကားကြီးရွာဒေသခံတွေနဲ့အဲ့ဒီအချိန်ကာလမှာကြီးရွာမှာတာဝန်ကျခဲ့တဲ့တက်ဆိုင်ရာတာဝန်ရှိတွေအနေနဲ့လည်းပူးပေါင်းပါဝင်စီခြင်းတယ်လို့ KBC ကပြောပါတယ်။အမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဒေါက်တာဆလန်ဆန်ဆွန်ကအခုလိုပြောပါတယ
်။အမှုမှန်ပေါ်ပေါ်ရေးကော်မတီရဲ့ဒီ lawyer group ဖြစ်တဲ့ Chanstick ကချင် lawyer network ကနေပြီးမှဒါကိုဆောင်ရွက်လက်ရှိတယ်။ဒါမဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ရှိပြီးကျွန်တော်နောက်ဆုံးလာရှိုးမှာစစ်တပ်မှာဒီစစ်ကြောင်းမှုနဲ့ကျွန်တော်တို့ပြောဆိုဖို့လုပ်တဲ့အဆင့်ကနေဒီဘက်ပိုင်းမှာဆက်ပြီးမှတိုးတက်မှုတော့မရှိတော့ဘူးပေါ့
စေတနာဝန်ထမ်းဆရာမနှစ်ဦးဖြစ်တဲ့မယံလူရနဲ့ခေါင်နှန်းစင်တို့နှစ်ဦးမူဆယ်ခရိုင်ကောင်းခါကြီးရွာကမူလရန်ကျောင်းမှာတာဝန်ထမ်းဆောင်နေစဉ်2015ဇန်နဝါရီလ19ရက်နေ့ညတကောက်မှာလူတစုရဲ့မသိန်းကြီးတပ်ဖြတ်တာခံခဲ့ရတာပါတေဆုံးသူဆရာမမယန်လူရရဲ့အမဖြစ်သူဒေါ်ဆန်လုံကတော့သူညီမငယ်ဆုံးတေဆုံးမိကလေးကမိသားစုအနေနဲ့ပတ်ဝန်းကျင်တိုင်းဝိုင်းကြားမှာစိတ်အားငယ်သလိုမျိုးခံစားရတဲ့အပြင်လုံခြုံမှုမရှိသလိုလည်းခံစားနေရတယ်လို့ပြောပါတယ်
။အဲ့ဒီဆရာမအဲ့ဒီဆံပြေမအဲ့ဒီသာသနာဆံမဇေတနာဆံမရဲ့အမမျိုးမိတ်ဆက်ပေးတာအနေစပြီးကျွန်တော်စိတ်ထဲမှာခံစားရပါတော့စိတ်ချလက်ချမဖြစ်ဘူးပေါ့
ရှမ်းပြည်နယ်ရဲတပ်ဖွဲ့ကတော့ကြီးရွာသား10ဦးနဲ့တမတော်သား28ဦးကိုစစ်ဆေးခဲ့ကြောင်းနဲ့ DNA စစ်ဆေးချက်တွေကိုရယူခဲ့ကြောင်းအကြောင်းပြန်ခဲ့ပေမဲ့လည်းဆရာမနှစ်ဦးအသက်ခံခဲ့ရမှုနဲ့ပတ်သက်ပြီးဒီနေ့ဒီချိန်ထိအမှုမှမပေါ်ပေါက်သေးပဲတရားခဏ်တွေကလွတ်မြောက်နေဆဲပဲဖြစ်ပါတယ်ရှင
်ဆက်ပြီးတော့ပညာရေးဝန်ကြီးဌာနကကျောင်းတက်ရက်နဲ့ဆမ်မှုဝက်အချိန်ဆက်ပြောင်းလဲတမန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ရဲမျိုးတော်ဟာခါမှလည်းစန့်ကျင်ကန့်ကွက်တဲ့အနေနဲ့ကျောင်းဆရာတွေအပါအဝင်ကျောင်းသားတွေကဆန္ဒပြထုတ်ဖော်ခဲ့ကြပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကိုရင်ကတင်ဆက်ထားပါတယ
်အခြေခံပညာဆံမှုဘွဲကာလပြောင်းလဲမှုနဲ့ကျောင်းသက်ရဲ့တိုးမြင့်လိုက်တာဟာအထူးသဖြင့်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းမြင့်နယ်မှာဘလို့မှအဆင်မပြေနိုင်ဘူးလို့ဒီဆန္ဒဖော်ထုတ်မှုကိုဥဆောင်ခဲ့တဲ့မူလတန်းပြဆရာဦးသိန်းစော်ဝင်းကပြောပါတယ
်ကျောင်းပေါ်ဒေသမှာရှိတဲ့ဒေသပြည်နယ်အနေနဲ့ရန်ကုန်ခက်ခဲဖြစ်နေပါလေဗျဘုံမှာဆံမှုဘွဲတွေကိုအရင်ဆုံးဆော့ဆွတ်တဲ့တန်းတွေကိုကျောင်းမှာတာရှင်တယ်လို့ပညာရေးဝန်ကြီးဌာနကကျွန်တော်တို့ထုတ်ပြန်လိုက်တဲ့အချိန်မှာကလေးတွေမှာဆိုရှင်ဒီလိုမျိုးဆယ်တန်းစာမင်းဝေးပြီးမှတာဖြစ်မယ်ဆိုလို့ရှိရင်ဒီကလေးတွေဆိုရှင်ကျောင်းမှာဆိုလို့ရှိရင်ကျောင်းပိတ်ထားရပါမလားစောင့်မဲ့သူတွေရှိတယ်ပိတ်ထားမယ်ဆိုရင်လည်းဒီကလေးတွေဆယ်တန်းပြီးမှပြန်ဖြစ်မယ်ဆိုလို့ရှိရင်ပြန်ဖြစ်ရလာဖို့အတွက်ကိုကျောင်းပေါ်တွေတာမှာတော့အခုချိန်မှာတောင်ရလုံငန်းကုန်ဝင်နေရတဲ့အချိန်ဖြစ်တယ်ဗျ
အင်အားတရာကျော်ရှိတဲ့ကျောင်းသားကျောင်းလူတွေဟာအခြေခံပညာဆံမှုဝက်ကလပြင်ဆင်နောက်ဆုတ်ခြင်းကိုပြန်လည်ဖြတ်သိမ်းပေးရေးလှုပ်အားခွင့်အခြေပြုပညာရေးမြှင့်တင်မှုဖော်ဆောင်ပေးရေးဒီမိုကရေစီနဲ့ညီမျှသောစီမံခန့်ခွဲမှုဖော်ဆောင်ရေးဆရာရှာမတို့ရဲ့လူနေမှုဘဝမြှင့်တင်ရေးသူတည်တံ့ကိုအခြေမခံသောပညာရေးစနစ်လိုမရှိဒေသန္တရအခက်အခဲတွေကိုလစ်လျူရှုသောပညာရေးစီမံခန့်ခွဲမှုစနစ်လိုမရှိတောင်ပေါ်ဒေသနဲ့ကန့်ညူမှုမရှိသောဆံမှုဝက်ကလမြှင့်တင်မှုအများဆုံးဖြတ်သိမ်းပေးဖို့ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါသည် ပြောချက်အပေါ်မှာပဲကျွန်တော်ဝိုင်းစဉ်းစားပြဖို့လိုမယ်ထင်ပါတယ်ခင်ဗျာ။ဘုန်းကြီးကမကွေးမှာစံသားပြတယ်ဆိုတော့ပြီးတယ်ဆိုတော့တကယ်တကယ်ဟောပါလို့ဆက်ရှိတယ်ပြီးဆောင်ဆွေးချင်းနေနဲ့လောက်ဖြစ်တလားဆိုတော့တိုက်ဒေသကြီးပြည်နယ်ဆိုရနေနဲ့လောက်ပြဖို့လိုတလားပေါ့နော်အဲ့လိုအချက်ပေါ်မှာကျွန်တော်အမြဲတမ်းတော့ကြိုးစားပြီးဆောင်ရွက်ပြဖို့တော့ရှိပါတယ်။ပညာရေးဌာနဟာအခုစတင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်လူပေါင်း900ခန့်ခိုလုံနေတဲ့စင်းင်းကျေးရွာစစ်ဘေးဒုက္ခသည်စခန်းကလူတွေထွက်ခွာဖို့မြန်မာအစိုးရစစ်တပ်ကနှစ်ရက်ဆက်တိုက်ဖိအားပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာကျောင်းဆရာမတဦးတနက်နဲ့ပြတ်တက်ခံခဲ့ရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာကဏ္ဍကိုမနက်ဖြန်တောက်ကြနေမနက်ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင
်။ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုရှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်စာဆုံးကိုအတန်လှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။အခုကြာသပတင်းညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
တရုတ်နိုင်ငံမှာလူ190ထိသေဆုံးရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာသင့်မသင့်ဒီနေ့ဆုံးဖြတ်မဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကပြောပါရယ်ကူးစက်သူတွေဆက်တိုးလာနေပြီးတရုတ်နိုင်ငံအပြင်မှာပါလူလူချင်းကူးစက်နေတဲ့အထောက်အထားတွေတွေ့နေရတာဟာစိုးရိမ်စရာဖြစ်တဲ့ကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာပြောဆိုခဲ့တာပါအရေးပေါ်အခြေအနေကြေညာဖို့အချိန်မတန်သေးတဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်မှာ WHO ကပြောရမယ်အခုနောက်ဆုံးနောက်ထပ်ကူးစက်သူ1900ကျော်ပါဝင်ကူးစက်ခံသူ9900ကျော်အထိတိုးလာခြင်းမှာပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံတော်တော်များကတော့ယောဂကူးစက်မှုစဖြစ်ရာတရုတ်နိုင်ငံဝူဟန်မြို့ရောက်နိုင်ငံသားတွေကိုပြန်ခေါ်နေပါတယ်ဝူဟန်မှာပညာသင်ဖို့ရောက်နေတဲ့မြန်မာကျောင်းသား60ယောက်ကိုလည်းပြန်ခေါ်ဖို့စီစဉ်ထားတဲ့အကြောင်းပေကျင်းမြို့တော်မှာရှိတဲ့မြန်မာတန်ယုံကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကျန်းနာစစ်ဆေးနေတဲ့ထက်လွတ်တော်မှာတရားလိုဖြစ်စောင်းနေတဲ့အောက်လွတ်တော်အမတ်တွေနဲ့သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့တွေကိုဒီကနေ့နောက်ဆုံးနေ့ဖြစ်ဆက်လက်မေးမြန်းမှာဖြစ်ပါတယ်ကျန်းနာစစ်ဆေးမှုအချိန်ကာလကတော့သမ္မတထရန့်ရဲ့အစိုးရဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတတ်သိဖြစ်စင့်ခေါ်မေးမြန်းမှုအထက်ကဒီမိုကရက်ကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုလူများစုဖြစ်တဲ့ရီပပလီကန်တွေကလက်ခံမခံဆိုတဲ့ပုံမှာအဓိကမူတည်နေပါတယ်အရှေ့နိုင်ငံတွေမှာလူလတ်မှုပေါ်အာဏာပိုင်တွေဖိနှိပ်မှုတွေပိုတိုးလာနေသလိုဖိနှိပ်မှုကိုတွန်းလှန်မှုကြိုးစားသူတွေလည်းပိုများလာတဲ့ကြောင်း Amnesty International ဖွဲ့ကပြောဆိုလိုက်ပါတယ်2019ခုနှစ်ဟာအရှေ့မှာဖိနှိပ်တဲ့နှစ်ဖြစ်သလိုခုခံတွန်းလှန်တဲ့နှစ်ဖြစ်တဲ့အကြောင်းအရှေ့ပစိဖိတ်ဒေသကနိုင်ငံနဲ့ဒေသပေါင်း25ခုရဲ့အခြေအနေကိုလေ့လာထားတဲ့အစီရင်ခံစာမှာဖော်ပြခဲ့တာပ
ါကြာသပတင်းညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါရှင် အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမြတ်မောဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝင်ဒီရက်ဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလှိုင်းလက်မီတာ190တို့ကနေနာဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.